ရှမ်းပြည်နယ်မြောက်ပိုင်းလာရှိုမြို့မန်ဆူဘုံကြီးကျောင်းမှာရောက်ရှိနေကြတဲ့ထောင်နဲ့ကြီးတဲ့ဆစ်ဆောင်ပြည်သူတွေဟာသူတို့ဒေသတွင်းမှာနေမြေပြန်လည်တည်ငြိမ်လာပြီးဖြစ်တာကြောင့်နေရက်ပြောင်းနေကြပြီဖြစ်ပါတယ်။ဒါပေမဲ့ရှမ်းပြည်မြောက်ပိုင်းကိုက်ခိုင်နဲ့နမ်တူဘက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်ဆစ်ဆောင်တွေဆက်ရှိနေစေဖြစ်ပါတယ်။ VOA သတင်းတော်ကိုမိုးစောအခြေအနေကိုပြောပြပေးပါအောင်ဗျာ။
ဟုတ်ကဲ့ရှမ်းတပ်ဖွဲ့နှစ်ခုကြာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အော်တိုဘာလ29ရက်နေ့ကထောင်ထဲချီတဲ့စစ်ရှောင်းတွေဟာလာရှိုမြို့ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။သူတို့တွေဟာလာရှိုမြို့နယ်အင်တိုင်းချေးရွာအုပ်စုဘက်ကတိမ်းရှောင်လာတာဖြစ်ပြီးဒီကနေ့မှတော့နေမြေအခြေအနေပြန်လည်တည်ငြိမ်လာပြီးဖြစ်တာကြောင့်နေရက်ပြန်ကြပြီးဖြစ်ကြောင်းစစ်ရှောင်းတွေကိုကူညီနေတဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးမင်းသိန်းကပြောပါတယ
်။မင်းရစပြီးတော့သူတို့ရဲ့ဆန္ဒအရပေါ့နော်။နေမြေနဲ့အေဂျန်တော်ကြီးဖြစ်တဲ့အတွက်ကျွန်တော်တို့ဒီမန်ဆူကျောင်းမှာရှိတဲ့ဒီနောင်စု183စုလူဦးရေ996ဦးအဲ့ဒါဒေတာကားတွေလူမှုကွန်မြူနီကာအစီ28စီနဲ့ပို့ပေးတယ်ပြန်ပို့လိုက်ပါတယ်ဒီနိုင်ကျွာအုပ်စုအနီးတစ်ဝိုက်ရွာတွေကိုမနေ့ကပြန်ပို့ပါတယ်ဟုတ်ကဲ့ဒီနေ့တော့ကျန်တဲ့ဒီနောင်စု80လူဦးရေ246ဦးကိုဒီနေ့က22စီနဲ့ပို့ပေးတယ်မန်ဆူရှမ်းကျောင်းမှာရှိတဲ့တိုက်ပွဲဆောင်တိုင်းရင်းသားတွေအကုန်လုံးဒီနေ့တနင်္လာ10မိနစ်မှာပြန်သွားပါပြီ
လာရှိုမြို့ပေါ်ကတချို့ခရီးယံဖျားเจ้าတွေမှာတော့ဆစ်ဆောင်ချို့ကြမ်းရှိနေသေးကြောင်းလဲဦးမင်းသိန်းကဆက်ပြောပါတယ
်။ကျန်တဲ့မနေရာရှိသေးတယ်။ကျန်တဲ့မနေရာကရက်ွက်ကိုရက်ွက်ကိုမှရှိတယ်။ကချင်မချင်းဖျားเจ้าမှာအိမ်တော်စု89စုလူရေ200ကျော်ပေါ့။အဲ့ဒီဘက်ကမနေ့ပြန်ပြန်မယ်လို့တော့ကြားသိရတယ်။ဒုံဒီ၎င်းမဲ့ရက်ွက်7နှစ်ကက်သလစ်ဖျားเจ้าမှာအိမ်တော်စု32လူရေ100ရှိတယ်။အဲ့ဒီဘက်ကလည်းမနေ့ပြန်ပြန်မယ်လို့သိရတယ်။ပြန်လာပြီးတာဝန်ရှိတဲ့လူတွေကသွားခိုင်းတာမဟုတ်နေနေအေဂျင့်ဝါဖြစ်တဲ့ပြန်မှာပေါ့နော်။
လာရှိုမြို့နယ်အင်တိုင်းကျေးရွာအုပ်စုဘက်မှာဖြစ်တဲ့တိုက်ပွဲကတော့ NCA ခေါ်အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ RCSS ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့လက်မှတ်မရေးထိုးသေးတဲ့ SSPP ခေါ်ရှမ်းပြည်တပ်မတော်မြောက်ပိုင်းတို့အကြားမှာဖြစ်ပွားခဲ့တာပါ။ဒီလတရနေ့ကတော့ကုတ်ခိုင်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ TNLA ခေါ်တအမ်းပလောင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့နမ်တူမြို့နယ်အတွင်းမှာလည်းTNLA SSPP မဟာမိတ်တပ်တွေနဲ့ RCSS အကြတိုက်ပွဲဖြစ်ခဲ့ကြောင်း TNLA ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကပြောပါတယ
်မနေ့ကခုခံမြို့နယ်ကောင်းငင်ကြီးဟာအဲ့အပေါ်ထက်တော့ငုံမှုမှာဖြစ်တယ်ဘောနော်ညနေ၄နာရီခန့်၅နာရီထိဖြစ်တယ်အာဒီမြမတမလို့တမတတိနဲ့ဖြစ်တယ် RCSS နဲ့ကအာနံပါတ်မြို့နယ်ထဲမှာတော့ဖြစ်တယ်မင်းရဲ့ဒီတိုက်ပွဲကတော့အလောက်တိပြန်ထမှုတော့မရှိဘူးသူကဒီဟိုဘက်တစ်ဘက်လမ်းဖြစ်လာနားလိုက်သူချွတ်ချွတ်ရချွတ်ချာဘောနော
်ဒီတိုက်ပွဲတွေကြောင့်မန်မိုင်မန်ခွန်မနာကောင်းဝိန်မန်ကြောင်းပိန်းစာရွာကရွာသူရွာသား400လောက်ဟာမန်ဆန်ရွာဘက်ကိုတင်းချောင်လာကြောင်းလဲဒေသခံတွေကပြောပါတယ်ဒီလ31ရက်နေ့ကတော့အစိုးရရဲ့ငင်းချိုင်းရေးကော်မရှင်ဟာ TNLA အဖွဲ့အပါအဝင် MNDAA ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပြီးငင်းချိုင်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အတွက်သဘောတူညီချက်ရခဲ့ပါတယ်